Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ30ရက် VOA American အတန်ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင
်ကျွန်တော်သားညူပါ American နဲ့တရုတ်သမ္မတနှစ်ဦးစီနေတုန်းကတယ်လီဖုန်းကနေတဆင်စကားပြောခဲ့တာမဟုတ်လို့နှစ်ဖက်ကုံသွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ညှိနှိုင်းချက်တွေပို့ပြီးတော့တိုးလာပါတယ်နောက်ဣရတ်နိုင်ငံကာကွတ်ဒေသအတွင်းမှာဒီအစုလိုက်ပြုံလိုက်လူတွေတက်ထားတဲ့နောက်ထပ်နေရာတစ်ခုထပ်ပြီးတော့တွေ့ရတယ်လို့ Iraq ရဲတပ်ဖွဲ့ကပြောပါတယ်။ American ပြည်အောင်စုမှာတော့ဆွေးရလုပ်ငန်းတွေရပ်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့သမ္မတကတော့သူ့ရဲ့လူလာချက်အတိုင်း American Mexico နေကြားတဲ့တိုင်းတိဆောက်ရေးကိုပဲဆက်ပြီးတော့ PRP ပြောနေပါတယ်။စတဲ့သတင်းတွေကိုကိုရန်နိုင်တဲ့သူတက်ဆက်ပေးသွားဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရာသီဥတုအေးအေးတန်ခံနေရတဲ့ကချင်စစ်ဆောင်စခန်းတွေအရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့တွေအမြန်ဆုံးပေးနိုင်မှုနဲ့ဒုက္ခသည်တွေရရင်ကိုပြန်နိုင်မှု2019မှာအစိုးရဘက်ကအလေးနဲ့ထားဖော်ဆောင်ပေးဖို့ကချင်ငယ်ငယ်လှူရှားသူတွေကတောင်းဆိုလိုက်ပါတယ်
။အခုရှစ်နှစ်တည်းကိုဝင်လာပြီဆိုတဲ့အခါမှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အနေအထားအတော်လေးကိုကျွန်တော်တို့အားနည်းလာပြီ။အဲ့တော့သူတို့မှာကအမိုးကာစလို့ပေါ့နော်။
ကြာမတန်းသူညီမကြီးကိုရဲ့ကချင်ငယ်ငယ်လှူရှားသူမတ်မီစပယ်ဖြူပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းသတင်းလွှာနဲ့အတူမြမကြီးဆွေးနွေးကန်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေအပြင်အထူးစီစဉ်နေတဲ့အနောက်တိုင်းအမှုပညာတိုင်းဝိုင်းက2018အမှတ်ရစရာဖြစ်ရပ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးဟာစနေနေ့ကတယ်လီဖုန်းကနေတဆင့်စကားပြောခဲ့ပြီးတော့ G20 ဆက်မှုထိပ်သီးအစည်းအဝေးတွင်မှရခဲ့တဲ့သဘောတူညီချက်တွေအကောင်အထည်ဖော်ဖို့သူရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ပါတယ်။သမ္မတရှီနဲ့အချင်းအတော်ကြောင့်တော်လေးအဆင်ပြေပြေစကားပြောပြခဲ့ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တဲ့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချာစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်ကိုအရေးကြီးတယ်လို့အမေရိကန်သမ္မတကပြောပါတယ်။အာဂျင်တီးနားမှာလုပ်ခဲ့တဲ့ဆက်မှုထိပ်သီးအစည်းအဝေးတွင်သူတို့နှစ်ဦးသဘောတူခဲ့တဲ့ချက်တွေကိုအကောင့်ထည့်ဖို့ရေးနှစ်ဖက်စလုံးကလူလလရှိနေတာကိုကျဉ်းနှပ်ဖွဲ့တွေ့ရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အပြန်အလှန်အဖြစ်သမ္မတထရမ့်နဲ့အမေရိကန်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားတရုတ်သမ္မတဘက်ကပြောဆိုခဲ့တယ်လို့နှစ်နိုင်ငံဆက်ဆံရေးဟာအရေးကြီးတဲ့အဆင့်ကိုရောက်နေပြီလို့လည်းတရုတ်သမ္မတကပြောပါတယ်။နှစ်ဖက်ဆက်ဆံရေးတည်ငြိမ်တိုးတက်လာဖို့လည်းသူတို့နှစ်ဦးစလုံးမျှော်လင့်ထားတဲ့အကြောင်းတရုတ်သမ္မတရှီကပြောခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တနင်္လာနေ့နီးပါးမှာတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်သဘောမျိုးကြုံခဲ့ရပြီးတော့အပြန်အလှန်ကုန်သွယ်ရေးတင်းကြပ်မှုတွေကန့်သတ်မှုတွေလုပ်ခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလတရနေ့ကတော့သမ္မတနှစ်ဦးမြင်းနဲ့ချင်းဆိုင်တွေ့ဆုံပြီးတော့နှစ်ဖက်ကန့်သတ်အရေးယူမှုတွေကိုရပ်တန့်ဖို့ဆိုပြီးတော့သဘောတူထားပါတယ်။လာမယ့်ဇန်နဝါရီလထဲမှာလည်းနှစ်ဖက်ကုန်သွယ်ရေးကူစရယ်တွေတွေ့ဆုံဖို့ရာထားပေမဲ့ရက်တိကျကိုတော့မတတ်မှားသေးပါဘူး။အမေရိကန်နေနဲ့တရုတ်နဲ့ကုန်သွယ်ရေးလူငွေပြနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတောက်လျှောက်ဝေဖန်ပြောဆိုလာတာပါ။ဒါအပြင်ညာနာမူပိုင်ခွင့်ချိုးဖောက်တာတွေနဲ့မမျှတာတဲ့ကုန်သွယ်ရေးလုံထုံးလုံကြီးတွေကိုတရုတ်နိုင်ငံဘက်ကအရေးယူဆောင်ရွက်ပေးဖို့လည်းအမေရိကန်ဘက်ကလိုလားနေပါတယ်။
မြန်မာကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကိုရီးယားကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးရည်မှန်းချက်အောင်မြင်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ရှင်းလင်းမထိပ်သီးဆွေးနွေးမှုတွေပို့ပြီးတော့လုပ်သွားခြင်းလေလို့ပြောကြားလိုက်ကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့မှပြောကြားလိုက်ပါတယ်။မြန်မာကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေကိုဇက်တိုက်ဖြစ်လို့ပြီးတော့နိုင်ငံခြားနှစ်ပေါင်းများစွာထိတ်တိုက်တွေတွေ့ခဲ့ပြီးတဲ့နောက်မှာထိပ်သီးဆွေးနွေးပွဲ၃ရက်ပါဝင်အခုနဲ့တွင်သူတို့လှုပ်ဆောင်ခဲ့တဲ့နိုင်ငံခြားတင်မမှုရှော့ချရဲ့အစီအစဉ်ကိုအမှတ်ရတဲ့အနေနဲ့ကင်ဂျွန်အွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုဒီကနေ့မှစာရေးသားပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲတွေရပ်ဆိုင်းနေတာကကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးပေါ်မှာလည်းအကျိုးဆက်တွေရှိနေတာပါ။ပြီးခဲ့တဲ့စက်တင်ဘာလကကိုရီးယားနိုင်ငံခေါင်းဆောင်တွေပြုံရမ်းမြို့မှာတွေ့ဆုံခဲ့တဲ့အတွင်းမြောက်ကိုရီးယားခေါင်းဆောင်ကိုတောင်ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့ဆွေးနွေးမှုတွေလုပ်ဖို့ဖိတ်ကြားခဲ့တဲ့အစည်းအဝေးကိုမြောက်ကိုရီးယားဘက်ကအခုချိန်ထိတစုံတရာအကြောင်းပြန်ခြင်းမရှိဘဲနဲ့နေခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြီးခဲ့တဲ့နှစ်ဂျွန်လကစင်ကာပူမှာတွေ့ဆုံခဲ့စဉ်ကင်ဂျွန်အွန်းကသူ့အနေနဲ့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းစေဖို့အတွက်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပြီးအဲဒီအချိန်ကစတင်ပြီးနှစ်ဖက်ကြားတိုးတက်မှုတစုံတရာမရှိဘဲဖြစ်ခဲ့သလိုပြီးခဲ့တဲ့မော်လာကရုတ်တရက်ဖျက်သိမ်းလိုက်တဲ့ဆွေးနွေးပွဲကိုလည်းအခုချိန်ထိပြန်ပြီးတော့ကျင်းပဖို့မစီစဉ်နိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ
အီရန်နိုင်ငံကာကွတ်ဒေသအတွင်းကဟာဝီဂျာတောထဲမှာအစုလိုက်ပြုံလိုက်လူတွေတက်ထားတဲ့နောက်ထပ်နေရာတစ်ခုကိုထပ်ပြီးတွေ့ထားတယ်လို့ဣရတ်ဖယ်ရယ်ရဲတပ်ဖွဲ့ကပြောပါတယ် ခလီရီအပါအဝင်လူတော်များများကိုအဲ့ဒီမှာ IS စစ်သွေးကြောအဖွဲ့ကတပ်ဖြတ်ခဲ့ပုံရတယ်လို့ဆိုပါတယ်။အဲ့ဒီအနီးနားကတောထဲမှာတိုးချောင်းနေသူတွေကလွန်ခဲ့တဲ့9ရက်တုန်းက El Dakila ရွာနီးမှာအဲ့ဒီနေရာကိုတွေ့ပြီးတော့အာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။အဲ့ဒီမှာတွေ့ရတဲ့ရုပ်လောင်းတွေဟာစေကနန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီညာကတော့ရဲအဆောင်ကျန်နဲ့ထားပြီးတော့ Backdad မြို့ကလာတဲ့ရုပ်အလောင်းစစ်စေးအဖွဲ့တွေရောက်လာတဲ့အထိစောင့်နေပါတယ်။ IS အဖွဲ့ကအဲ့ဒီမှာတပ်ဖြတ်မှုတွေလုပ်ခဲ့တယ်ကူလုတ်ခဲ့တာကိုမျက်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့ El Dakila ရွာကဒေသခံတွေကပြောပါတယ်။ Hawija ဒေသဟာ2014ခုနှစ်အတွင်းက IS အဖွဲ့ရဲ့ထိန်းချုပ်မှုအောက်ကိုကျရောက်ခဲ့ပြီးတော့2018ခုနှစ် October လတည်းရောက်တော့မှ Iraq လူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီညာကိုပြန်ပြီးတော့သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်နိုင်ငံမီဒီယာတွေကသူ့ကိုအာဏာရှင်လို့ခေါ်နေတာကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကဂုဏ်ယူစရာအဖြစ်သတ်မှတ်ထားတယ်လို့ဝန်ကြီးချုပ်ရဲ့ဟာစီနာရဲ့တားဖြစ်သူကရုပ်ောက်ပဲမတိုင်ခင်တရက်မနေ့စနေနေ့ကရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ရှေခ်ဟာစီနာဟာဒီနေ့ချင်းမတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့၃ကြိမ်ဆက်တိုက်ရွေးခံရမယ်လို့ပြောလဲနေကြပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတိုင်းပြည်ရဲ့စီးပွားရေးအလင်းလျောင်ကြီးထွားထိုးတက်အောင်လုပ်နိုင်ခဲ့တဲ့အတွက်ပြည်တွင်းမှာသူ့ကိုချီချူးထောက်ခံနေကြသလိုရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးထားတဲ့အတွက်လည်းနိုင်ငံကအတိုင်းအဝိုင်းရဲ့ဂုဏ်ပြုမှုကိုခံရတာဖြစ်ပါတယ်။ဒါပေမဲ့သူမရဲ့အစိုးရဟာအဓိကအတိုက်ခံ BNP ပါတီကိုထောက်ခံသူအများပြားပါဝင်အတိုက်ခံနေတဲ့ဝေဖန်သူတွေအပေါ်မှာဖိနှိပ်ဖန်ဆီးတာတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲခံနေရပါတယ်။ဒါပြန်သူမဟာတိကျရှင်းလင်းပြဋ္ဌာန်းထားခြင်းမရှိတဲ့ဥပဒေတွေကိုအသုံးပြုပြီးတော့မီဒီယာတွေကိုလည်းချိန်ချောက်နေတယ်ဆိုပြီးတော့သတင်းတော့အတော်များများကဝေဖန်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟာစီနာရဲ့တားဖြစ်သူကတော့ဒီမိုစလင်အများစုနေထိုင်ပြီးတော့လူဦးရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေအတွက်နေရာရှိပြီးတော့အနောက်နိုင်ငံတွေကသူ့မိခင်ပေါ်မှာပုံဖော်နေတာတွေဟာတရားမျှတမှုမရှိဘူးဆိုပြီးတော့ရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5ကီလိုမီတာ19ကီလိုဟတ်ဇ်1505တို့ညไคโลมีดา25กิโลเฮิรตซ์1180ญาไคโลมีดา32กิโลเฮิรตซ์6335เนปฐมนาเยวันมาไคโลมีดา190กิโลเฮิรตซ์1505โรกาเนทุ่งล้วนปีนี้บาเลยค่ะ
ฟิวเยอเมริกันตางก็นี่ภูมิနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်တန့်ထားတာ၈ရက်မြောက်ကိုဝင်လာခဲ့ပြီဖြစ်ပေမဲ့လို့တမတ်ဒေါ်နယ်ထရမ့်ကတော့သူ့ရဲ့လူလာချက်အတိုင်းအမေရိကန်မက္ကဆီကိုနေကြားတိုင်းတိဆောက်ရေးလူအမှုကိုပဲဆက်ပြီးတော့ဖိအားပေးပြောနေစေပါ။နေဆက်လုံခြုံရေးကိစ္စရပ်တွေအတွက်အပေးယူလုပ်ပြီးတော့ဒီပြည်လဲသွားဖို့အတွက်သူ့အနေနဲ့အင်ဗီဒိုကနေပြီးတော့ဒီမိုကရက်တစ်ကိုစောင့်ဆိုင်းနေတယ်ဆိုပြီးတမတ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်။ဒါလို့အစိုးရလုပ်ငန်းတွေရပ်တန့်နေတာကိုအဆုံးသတ်ရေးမှာဒီမိုကရက်ဘက်ကဥဆောင်ဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်။ဒါပြင်အမေရိကန်ထင်းသိမ်းစခန်းတွေမှာရှိတဲ့ဒီဂွတ်မာလာကခရီးငယ်နှစ်ဦးသေဆုံးမှုမှာလေဒီမိုကရက်တီရဲ့လူဝင်မှုကြီးကြပ်မှုဟာဒါကြောင့်ဖြစ်တယ်ဆိုပြီးတော့သူကအဖြစ်တင်ပါလေမက္ကဆီကိုနယ်ကြားတိုင်းခတ်ဖို့တဲ့ဒေါ်လာ 5.9 ဘီလီယံကိုတမနာထရမ့်ကတောင်းဆိုထားတဲ့နောက်ဒီအသုံးစရိတ်နဲ့ပတ်သက်လို့ဒီမိုကရက်တီနဲ့အတိုက်ခံဖြစ်ပြီးတော့အခုချိန်ထိအစိုးရအသုံးစရိတ်ကိုမတတ်မှတ်ပေးနိုင်ဖြစ်နေပါလေဒီမိုကရက်တီဘက်ကတော့နေဆက်လုံခြုံရေးအတွက်အသုံးစရိတ်ကိုတိုးပေးဖို့ဆိုတာသဘောတူပေမဲ့တိုင်းခတ်မဲ့အစီအစဉ်ကိုတော့ဆန့်ကျင်နေပါတယ်။နေဆက်တိုင်းခတ်ရေးအတွက်အသုံးစရိတ်ကိုလွှတ်တော်ကချမပေးဘူးဆိုရင်တော့ Honduras, Guatemala နဲ့ El Salvador တွေကိုပြီးတဲ့အကူအညီတွေကိုဖျက်တောက်မှာဖြစ်တယ်လို့ပဲ American Mexico နေဆက်တစ်လျှောက်ကိုလုံးဝပိတ်ပစ်မယ်ဆိုပြီးတော့ Donald Trump ကသူ့ရဲ့ Twitter ကနေတဆင့်ချင်းချောက်ရေးသားထားပါတယ်
။ Congo Democratic သမ္မတနိုင်ငံကနေ American ပြည်ထောင်စုကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိလာခဲ့တဲ့လူနာတဦးကိုကုသပေးခဲ့တဲ့အတွင်း Ebola Virus ပိုးကူးစက်ခံရနိုင်ပွဲရှိတဲ့ American ချမရေးဝန်ထမ်းတဦးကိုတခြားလူတွေကိုရောဂါကူးမကူးစက်နိုင်အောင် Nebraska ပြည်နယ်မှာတည်ထောင်ခွဲထားလိုက်ပါတယ်။အဲဒီကျန်းမာရေးဝန်ထမ်းဟာ Ebola ရောဂါလက္ခဏာမပြသေးပေမဲ့သူ့ကိုအိုမဟာမြို့မှာရှိတဲ့ Nebraska ပြည်နယ်တက္ကသိုလ်ကျန်းမာရေးဌာနမှာနှစ်ပတ်ကြာစောင့်ကြည့်သွားမှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဆိုပါကျန်းမာရေးဝန်ထမ်းဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ Ebola ဒီ virus ပိုးနဲ့ထိတွေ့မိပြီးတော့သုံးပတ်ကြာမှာအပြားတက်တာဝမ်းပိုင်နာတာတွေလို့ယောဂလက္ခဏာတွေပေါ်လာနိုင်တယ်လို့ယောဂထင်းချုံရင်းနဲ့ကာကွယ်ရေးဌာနကပြောပါတယ်တကယ်လို့သာယောဂလက္ခဏာတွေတွေ့ရှိခဲ့မယ်ဆိုတော့အဲ့ဒီချမ်းမာရေးဝန်ထမ်းကို Nebraska ပြည်နယ်စည်းဝါထင်းချုံရေးဌာနကိုပို့ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကွန်ကွန်နိုင်ငံမှာတော့အချိန်တော်ကြအောင်ရှေ့ဆိုင်ထားရတဲ့သမရရွေးကောက်ပွဲတွေဒီကနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်ဒီရွေးကောက်ပွဲကဆိုလို့ရှိရင်တော့ကွန်ကွန်နိုင်ငံမှာပထမဆုံးအချိန်ညှဉ်းပန်းပြီးတော့ဒီမိုကရေစီညီကြအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားပါတယ်ယူကော့ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာကရှိနေပါတယ်။နိုင်ငံရဲ့ရှေ့ဘက်ချက်မှာ Ebola virus ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအချိန်ကပ်ပြီးတော့လူသက်တမ်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒ ရွေးကောက်ပွဲပေါ်မှာယုံကြည်စိတ်ချမှုထိခိုက်စေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျူဇက်ကပီလာကရွေးထားတဲ့သမ္မတလောင်ဟာအရင်ပြည်ထောင်ဝင်ကြီးအမန်နျူအယ်ရမန်ဆာရီချာဂရီဖြစ်ပြီးတော့သူ့ကိုဥရောပသမဂ္ဂကရေးယူတန်ခတ်ထားပါတယ်။သူနဲ့အပြိုင်အတိကအတိုက်ခံကိုယ်စားလှယ်နှစ်ဦးကတော့မာတင်ဖော်ယူလူနဲ့ဖလစ်ရှီဇက်ဂီရိုဖြစ်ပါတယ်။ကွန်ဂိုပြည်သူ၄ဒီခါမှာကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုတုံပြီးတော့ပထမဆုံးအကြိမ်မဲပေးခွင့်ရမှာပါ။မဲရလက်တွေလေညာခံရနိုင်တယ်ဆိုပြီးတော့တိုက်ခိုက်တဲ့ဘက်ကတော့စိုးရိမ်ရရှိပါတယ်
။အာဖရိကတိုက်ဆေဟောဒီသာ၅နိုင်ငံမှာဘိုဂိုဟာရမ်အယ်ခိုင်ဒါနဲ့တခြားစစ်သည်ကြောအဖွဲ့တွေကိုတိုက်ခိုက်ချင်မှုအတွက်ဖွဲ့စည်းထားတဲ့ G5 ဆေဟောတပ်ဖွဲ့ဝင်နိုင်ငံတွေအတွက်မှာအဲ့ဒီတပ်ဖွဲ့ကိုထောက်ပံ့မှုအတွက်ရမုံငွေအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့အဖွဲ့ဝင်တွေကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေမရှိတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုပြဿနာခက်ခဲတွေကြောင့်သူတို့အဖွဲ့ရဲ့တံမြန်ကြမ်းဖက်နေတဲ့လုပ်ငန်းတွေကိုလည်းထိခိုက်လာနိုင်ပွဲရှိတယ်လို့အဖွဲ့တာဝန်ရှိသူတွေနဲ့အကဲခတ်တွေကပြောပါတယ်ခင်ဗျာ
ဆာဗီးယားနိုင်ငံရဲ့မြို့တော်ဘဲလ်ဂိတ်မှာတော့ဒီစနေ့တုန်းကထောင်ကနန်းရှိတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေချီတက်ပြီးတော့တိုက်ခတ်နိုင်ငံရေးပါတီတွေနဲ့မီဒီယာအပေါ်အစိုးရရဲ့နှိမ့်ကွပ်မှုတွေကိုဆန့်ကျင်တိုက်ခတ်ပါတယ်ဘဲလ်ဂိတ်မြို့လယ်မှာဆန္ဒပြသူတွေစုဝေးပြီးတော့ခရီးရီတွတ်လက်ကင်ပိုစတာတွေကိုဝှေ့ယမ်းပြီးတော့စုဝေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
နင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်စီရေးတင်းမာမှုတွေရှိနေစေကချင်ပြည်နယ်အတွင်းမှာဒုက္ခသည်စခန်းတွေမှာနှစ်ရှည်လများခိုလုံနေရစေဖြစ်တဲ့ကချင်စစ်ပြည်ဒုက္ခသည်တွေနှစ်သက်ကူအခါသမယမှာအများနည်းတူစိတ်လဲကြည်သာချမ်းသာစေဖို့ခွင့်ရအတင်းတော်တွေကဦးဆောင်ပြီးဒုက္ခသည်စခန်းတွေထဲမှာနှစ်သက်ကူပွဲတော်တွေကျင်းပပေးတယ်လို့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါရယ်ရာသီဥတုအေးဒံခံနေရတဲ့ကချင်စစ်ဆောင်စခန်းတွေထဲမှာအရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့နေအမြန်ဆုံးပေးနိုင်မှုနဲ့ဒုက္ခသည်တွေနေရရင်းကိုပြန်နိုင်မှု2019ခုနှစ်မှာအစိုးရဘက်ကအလေးအနက်ထားဖော်ဆောင်ပေးဖို့ကချင်ငင်းငင်းလှူရှားသူတွေကတောင်းဆိုလိုက်ပါတယ်မတ်စုမုံကစူးစီးတင်ပြထားပါရဲ့ရှင်
အစိုးရစစ်တပ်ဘက်ကစစ်တိုင်းဒေသတချို့မှာလေးလံတာအပြည့်ရထားတယ်လို့ဆိုပေမဲ့ကချင်ဒေသထဲမှာစစ်မီးတွေလုံးဝငြိမ့်နိုင်မှုနည်းနည်းတည်ငြိမ်အေးချမ်းမှုနဲ့အထူးသဖြင့်စစ်ဘေးရှောင်စခန်းတွေကကချင်ဒုက္ခသည်တွေအရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုနှောင့်နှေးကြံ့ကြာမှုမရှိဘဲအမြန်ဆုံးပေးဖို့နိုင်အောင်ဆောင်ရွက်ပေးဖို့အပါအဝင်နေရရင်းတွေကိုအမြန်ဆုံးပြန်လည်အခြေချနေထိုင်ခွင့်တွေကိုဆောင်ရွက်ပေးဖို့ကချင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်နှင်းနဲ့ချီပြီးတော့စစ်ဘေးတံကိုခါးစီခံနေရတဲ့စစ်ဘေးတံတင်ပြည်သူတွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေလစ်လူမရှုထားကြဖို့နဲ့ဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးဖို့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရောက်ပေးဖို့နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကတောင်းဆိုလိုက်ပါတယ
်။နော်မဖန်စစ်ကိုမြင်ပါနဲ့ဟိုခံနိုင်စောင်းအားနဲ့ပေါ်တော့ဒီရှေ့ကိုဆက်ရှေ့တော့ဖို့လည်းရှိတော့ပါလေ။အခုတော့မြေပြင်ကြီးတွေလည်းပြန်လဲစဉ်းစားလာရပြီဆိုတော့နိုင်ငံလည်းပြည်နိုင်ပြီလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါကြောင့်မလို့နိုင်ငံတကာရဲ့အားပေးမှုတွေပါဝင်ကူညီမှုတွေနောက်ပြီးမှအခုဒီလိုအပြစ်ခတ်ရက်ဆဲပြီးမှမြေပြင်ကြီးကိုပြန်စဉ်းစားရဲဆိုတဲ့အချက်တွေပေါ်မှာကြားရတော့လည်းဝမ်းသာပြီပါလေ။
ဒီကနေ့ဒနင်္ဂနွေနေ့မှာလည်းဒုက္ခသည်စခန်းတွေတင်ကဖျားရှိခိုးကြောင်းတွေစာတင်ကြောင်းတွေမှာဒုက္ခသည်တွေစုဝေးပြီးတော့နှစ်တစ်ကူအတွက်ဝတ်ပြုဆုတောင်းကြတဲ့နှစ်ကူပွဲတော်တွေကိုကျင်းပနေကြတယ်လို့သိခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ကပြောပြပါတယ
်။ဒီပွဲရှင်ပွဲတွေအထူးဆုတောင်းပွဲတွေစာဆရာတွေဘာမှအဲ့လိုတမူထူးခြားကြမယ်အဒီကမ်တိုင်းမှာရှိတဲ့ဒီကျင်းကိုပြုစုနေတဲ့အတင်းတော်တွေကအဲ့လိုအဲဒါကိုဥဆောင်ဒီမှာပြလို့နေပါတယ်ဆိုတော့ဒီမြေချမှာရှိတဲ့ဒီ IDV စကမ်းမှာလည်းသက်ဆိုင်ရာကျွန်တော်ရင်းဆိုင်ရာဒီအတင်းထွက်ပြီးအတင်းတော်တွေပေါ့ဒီပြဒီဒီကာလာရဲ့အတင်းတော်တွေအတင်းထွက်ပြီးတောက်ရောက်ပြီးမှဟိုဖန်ရှင်အောင်လုပ်ပေးတဲ့အစီအစဉ်ရှိပါတယ
်ဒီသတင်းမှတ်တွေအတွင်းမှာတိတိတာတာအေးလိုက်ထက်သန်းနေချိန်မှာကချင်ပြည်နယ်အတွင်းကစစ်ဘေးဆစ်ဆောင်ဒုက္ခသည်စခန်းတွေကယာယီတဲလေးတွေမှာပဲနေထိုင်နေရတယ် IDP စစ်ဘေးဆောင်ပြည်သူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ရာသီဥတုထံခံနိုင်တဲ့အဝတ်အစားအနှွေးတွေနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေပါတယ်။နယ်မြေဒေသတွေမှာစစ်မီးတွေငြိမ်းဖို့လိုအပ်တယ်လို့ပဲဒုက္ခသည်တွေအခုကြုံနေရတဲ့အခက်အခဲတွေကိုလည်းအရေးတကြီးဖြေရှင်းပေးဖို့လိုအပ်တယ်လို့ကျားမရေးရဒန်းလူညီများရေးကွန်ရက်ကကချင်ငိမ့်ချင်းရေးလှုပ်ရှားသူမတ်မီစပယ်ဖြူကပြောပါတယ
်။ရေးတိလိုမှာတော့ဟိုလုံကြုံတဲ့အမိုးအကာနဲ့အနှွေးတယ်တို့ပါတို့ပေါ့နော်။ဘာလို့လဲဆိုတော့ရာသီဥတုကအရန်အေးတယ်လေ။အရန်အေးပြီးတော့သူတို့နေထိုင်နေရတဲ့စခန်းတွေကလည်းရ ยาอีเวติสาวชาราสุรอกุสุโปบิโรยาดิโอดูแดงมาขันไหนเดาเสร็จเทสเอาเนี่ยเลยดูเรื่องก็คุณเนี่ยเทวเวลาบิโซเลขามาตัวเนี่ยโมอัตเตอร์ดิโอเพื่อที่ปีไหนเนี่ยเนธาตัวเลี้ยวจะมาเอาอาเมลาบิ เออตัวมาก็โมก้าซาลูกเนาะอะคุโรมิโออะเวทเชอเมนูที่เธอเวทไหนแม่รีดอะเวทเชอซาบอโดอัจฉริยะเราคลีนิโซเลคุซาก็กำมือเจ้าเช่นเดียวกันอะไรเวจมารุเลระจะแต่งเจ้ามารีโซเลตัวเล็กใหญ่อะทำไมจะทำเนี่ยตัวเลี้ยวจมารุเสียงเลี้ยวเชียงเลี้ยวเก่าไหมบ่แต่มาอีซาอีเต้าอีนี้ไทยอะซาซาใหญ่ๆเราดูว่าเชื่อถือชื่อนี้ได้ยังไง
ตอนนั้นตอนนี้จะว่าเลยสุดท้ายมาก็ไม่เป็นเลยจะไปจ้าเราเลยที่แบบที่ใส่ใจตัวเองเนี่ยว่าเราพอเลยเนาะแล้วตอนนั้นเราจะตัวเองยิ่งเชื่อว่าจะตัวเองมีอะไรที่นี่บ้างเลยตัวเราไม่มีอะไรบ้างเลยเราจะมาเราตามวิธีที่ตัวเองเลือกจะเนี่ยเช่นเราไม่ได้ท้าวสักกูคนนี้เนี่ยตัวกูกล้ามาเราก็เช่นเดียวกับเราเองยามานี้เงี้ยจะวันลงอาศัยเสียงดูขาดเลยมีมีอะไรเนี่ยยังกูเป็นมือที่ยามาขาดเลยอันนี้เราลงจงใส่ชาร์จว่าเปลี่ยนยาวในมาจี ဲပါလာတဲ့အချိန်တွေဖြစ်လာနေပါတယ်ရှင်မဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခဲ့မှာတော့2019ခုနှစ်မှာမြန်မာနိုင်ငံအနေနဲ့အကောင်းဆုံးမျှော်လင့်နိုင်တာတွေသတိထားသင့်တာတွေစတာတွေကို ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မြမအရေးလေးလာသူဒေါက်တာရန်မျိုးသိန်းတို့နဲ့ကိုကျော်ကျော်သိန်းကသုံးသပ်ဆွေးနွေးတင်ပြပေးထားပါရဲ့ရှင
်ဒီတရားလို့ပြောပါမယ်။တို့ဒါခုဒီစီစဉ်တန်သွင်းနေတဲ့သိနေတဲ့ရနောက်ရပေါ့။နောက်ရဆိုရင်ဒါ2018ပုံဆုံးပြီးတော့2019လောက်ကိုကူးပြောင်းတော့ပါတော့မယ်။ခေါ်သူနည်းနဲ့ပဲစလိုက်အောင်2019ထဲမှာကျွန်တော်တို့ပထမရက်ကပြောခဲ့တဲ့2018ကအခြေအနေလေးပေါ့လေ။2019တော့ဘလောက်ထိအပြင်းထန်ထပ်ပြီးတော့ရင်ဆိုင်ရနိုင်ခြင်းရှိပါလဲ
။ဟုတ်ကဲ့။နိုင်ငံတကာ PR ကကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရဖို့ရှိပါလေ။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်ရဖို့ရှိပါလေ။ဆိုတော့ဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာစီးပွားရေးကိစ္စဖြစ်ပါတယ်အဲ့တော့အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့တိုင်းပြည်မှာစီးပွားရေးလုတ်ခင်းတိုက်ခင်းမကောင်းဘူးဆိုတဲ့ဟာမျိုးကဒါ2018ထဲမှာတော်တော်များများပြောကြပါတယ်အဲ့တော့ပြန်ကြည့်လို့ရှိရင်လည်းကျွန်တော်တို့ကင်းကင်းတိုင်းတွေပြန်ကြည့်ရင်ကမ္ဘာပံလို့ပါလို့သုံးသပ်ချက်မှာအရင်တော့ကစီးပွားရေးတိုးတက်မှုက6.8%ခန့်လုံးရှိတယ်အဲ့တော့ကျွန်တော်တို့6.2%ခန့်လုံးကျလာတယ်အဲ့တော့ရှေ့2019ကိုလည်းမှန်းကြတာကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကထပ်ပြီးတော့ကြာစရာအကြောင်းရှိတယ်လို့သုံးသပ်ကြတယ်။နောက်တစ်ခါကျတော့ဒီနိုင်ငံတကာရဲ့စီးပွားရေးသုံးသပ်ချက်တွေရှိပါတယ်။ရှေ့လာမယ့်2019မှာစီးပွားရေးကျမယ်လို့မှန်းလာတယ်။ဘာလို့အကြောင်းလဲဆိုရက်ဘာအကြောင်းလဲဆိုတဲ့ခါကျတော့ကျွန်တော်တို့တရုတ်နဲ့ဒီအမေရိကန်ဂျာထဲမှာကုန်ကွယ်ရေးစစ်ပွဲဖြစ်နေတယ်။အဲ့တော့ဂျာထဲမှာရင်းနှီးမြှုပ်နှံတဲ့သူတွေကယုံကြည်စိတ်ချမှုသိမ့်မရှိဘူး။အဲ့တော့ဒါကြောင့်မလို့ပဲ2019မှာစီးပွားရေးကျမယ်လို့မှန်းလာကြပါတယ်။ဆိုတော့အဲ့ဒါအပြင်မှာတချို့ကြီးသုံးသပ်ကြတယ်ကျွန်တော်တို့စိုက်ပျိုးရေးစီးနှံတဲ့ဟိုဥစားကျွန်တော်တို့ guest လောက်စား
သဘောတဝိ
သဘောတဝိရေးဈေးကြောက်မလို့မှန်လာတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့အဲ့လိုအနေထားမှာကျွန်တော်တို့နိုင်ငံဘက်ကစီးပွားရေးအရာဆိုရင်လည်းတော်တော်ရောရအောင်အနေထားမျိုး
ဒီကမ္ဘာပံရောကျွန်တော်တို့ဗီဇိုင်းငွေကြေးရမုံငွေဖွဲ့ IMF ကသုံးသပ်ချက်ကရခိုင်အရေးကြီးဟဲ့လားကြီးသွားလုပ်ငန်းကဏ္ဍကနေစပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အထိကိုရခိုင်ကြီးကဒီဖြစ်အဲ့ဒါကဒီအကုန်ဖြစ်ရှင်းပင်းနေတော့ယင်းညွန့်နှံမှုတွေယင်းညွန့်နှံသူတွေယုံကြည်မှုနောက်တစ်ခါဒီကြီးသွားလုပ်ငန်းကဏ္ဍဘာလို့ဆိုတော့ကမ္ဘာတစ်ပတ်ကအထူးသဖြင့်အနောက်နိုင်ငံတွေကြီးသွားအရေးတွေကလုံးဝကိုစောက်ထိုးကျသွားတာလေဆိုတော့ရခိုင်ကြီးကလည်းပဲ2019ထဲမှာအကြီးအကျယ်ကျွန်တော်ဆက်ပြီးဖြေရှင်းရမယ့်ကိစ္စဖြစ်နေမှာပဲပေါ့ကွာ
ဘူးရမသိအဲ့တော့ကျွန်တော်အမြင်ကတော့ကျွန်တော်ဆိုလိုချင်တဲ့တော့အစိုးရရောကျွန်တော်တို့လွှတ်တော်ပိုင်ရောပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့2019ထဲမှာနော်ဒီတက်ပို့ပြီးတော့နော်ချက်ချက်ပြန့်ပြန့်နဲ့ဟိုထိတွေ့နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲနောက်ပြီးတော့လာမယ့်နှစ်မှာပေါ့လေဥမာဒီကုလသမဂ္ဂအထွေထွေညီလာခံရဲ့နော်အထွေထွေမူဝါဒရေးရာဒီမိန့်ခွန်းပြောတဲ့နေရာမှာနော်နိုင်ငံတော်တမနာပဲဖြစ်ဖြစ်နော်ဒါမှမဟုတ်နိုင်ငံတော်အတိုင်းအမြန်ပုံကူပဲဖြစ်ဖြစ်နော်တက်ရောက်ပြီးတော့ပြောဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အထူးသဖြင့်ပေါ့လေဒီလာမယ့်နှစ်အတွင်းမှာနိုင်ငံတကာမှာလှုပ်တဲ့ဟာလာဒေတာတွေပဲဖြစ်ဖြစ်နိုင်ငံတကာပဲဖြစ်ဖြစ်ဒီအစည်းအဝေးပွဲတွေ conference တွေ
မှာဒီဒီစည်းဝေးပြီး
เนาะအဲ့ဒီအစည်းအဝေးတွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့เนาะဟိုရှင်းပြနိုင်မယ်เนาะနောက်ပြီးတော့နိုင်ငံတကာရဲ့အသံကိုနားထောင်နိုင်မယ်နောက်အဲ့ဒီပုံမှာပြန်ပြီးတော့ဆွေးနွေးနိုင်မယ်ဆိုရင်ဒါပိုကောင်းမယ်လို့ကျွန်တော်မြင်တယ် နောက်ပြီးတော့ဒါမဲ့နေ့အတွင်းမှာတင်ဆင်တဲ့နာကဒီလွတ်တော်ထဲမှာရှိတဲ့နော်နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့နော်ပို့ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်နော်အထူးသဖြင့်တော့ဥပမာလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အထွေထွေညီလာခံနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အဲနောက်ပြီးတော့ဒေတာတွေကျွန်တော်တို့ဟလာအာဆီယံလိုအဖွဲ့အစည်းမျိုးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘလို့ချက်ထွင်ပြီးတော့ဟလာပူးပေါင်းဆောင်ရွက်နိုင်မလဲအဲနောက်2019ထဲမှာဒီရခိုင်အရေးပါဝင်ပေါ့နိုင်ငံတကာရဲ့ဖိအားတွေကိုကျွန်တော်တို့ရှော့ချတဲ့နေရာမှာကျွန်တော်တို့ဟာပထမအဆင့်ပေါ့ဒီအရှေ့တောင်အာရှနိုင်ငံများအဖွဲ့ပေါ့အာဆီယံရဲ့အခမ်းအနားကိုကျွန်တော်တို့ဟိုပို့ပြီးတော့ချက်ထွင်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်ဟလာဥပမာဒီရခိုင်ပြည်နယ်ကျွန်တော်တို့အရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အာဆီယံအဖွဲ့ကနေပြီးတော့ဟလာဟိုဆောင်ကြည့်တာမျိုးအာဆီယံအဖွဲ့ကပုံကိုယ်တွေကလာပြီးတော့လေ့လာတာမျိုးအဲဒီကနေတဆင့်ကျွန်တော်တို့ကနိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုကိုကြောင်းဆောင်ရွက်တာမျိုးအဲဒါမျိုးတွေကို2019ထဲမှာအစင်းစားတဲ့နယ်လို့မြင်တယ်နောက်တဆင့်ကတော့ဒီအိန္ဒိယကျွန်တော်တို့အိန္ဒိယနိုင်ငံကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံဒီနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုကိုလည်းပဲနော်ဒီရခိုင်အရေးမှာကိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောအထက်တွင်းပြီးတော့စဉ်းစားဖို့လိုအပ်တယ်လို့မြင်တယ
်။ဟုတ်ပါပြီ။အဲ့ဒီမှာဥမာဒရိုးချုံရူးစည်းဌာနဆိုတော့ဒီကိစ္စတွေဖြစ်ရှင်းတဲ့နေရာဒရိုးချုံရူးစည်းဌာနရဲ့ခန်းကဏ္ဍလည်းဒါအတော်အရေးပါတယ်လို့ကျွန်တော်လည်းနားလည်ထားတယ်လေ။ဒရိုးချုံရူးစည်းဌာနကအခုဆိုရင်ခုန2018လောကကျွန်တော်တို့သုံးသပ်ထားသလိုသမရယုံဝန်ကြီးဌာနလည်းအခုပြောမယ်ဆိုတော့အဲ့ဒီရိုက်ခတ်မှုပေါ့အဲ့ဒီအရှိန်ကတော့2019မှာဘလောက်တိနောက်တစ်ခုကလူလူနဲ့တိုက်ရိုက်ထိစက်တဲ့ဌာနဖြစ်နေတော့အဲ့ဒါကိုဘလောက်တိ2019မှာသုံးသပ်လို့ရမလဲပြောလင်းလို့ရမ
လဲအရင်တော့ကတော့ပြည်ထဲရေးဒီကာကွယ်ရေးဦးစီးချုပ်ရဲ့အောက်မှာရှိတာပေါ့ဆိုတော့အဲ့တော့သူ့ကိုအခုကအစိုးရဖွဲ့ရုံဝန်ကြီးအောက်ကိုရွှေ့ပေးလိုက်ရွှေ့ပေးလိုက်တော့ကျွန်တော်ထင်တယ်ဒါကဟိုကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်စစ်ဘက်မှအရက်ဘက်သူပြောင်းသွားတယ်ပေါ့ဆိုတော့ဒါမှမဟုတ်ဆက်လုပ်ရာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့မဟာဗျူဟာတွေလိုတယ်လို့ထင်တယ်ဘာလို့ဆိုတော့ဒီအထွေထွေအုပ်ချုပ်ရေးဌာနကိုလည်းဒီမိုကရတိုက်ဇေးရှင်းပေါ့ဒီမိုကရေစီအသွင်ပြောင်းဖို့လိုသေးတယ်လို့ထင်တယ်။နောက်တစ်ခါကျတော့ဗဟိုချုပ်ကံမှုလျှော့ချရေးပေါ့ဆိုတော့ဒီကိစ္စတွေဆက်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်
။ကိုရံမျိုးသွင်းရောအဲ့ဒီဟာကိုအတော်လေးအကောင်းမျှော်လင့်တာ
။အဲကျွန်တော်ကတော့ဟိုဒါကတော့ခုနပြောလို့ပေါ့အပြောင်းလဲတစ်ခုလို့တော့ကျွန်တော်မြင်တယ်။အဲဒါပေမဲ့အရေးကြီးတာက2019ထဲမှာနော်ဒီမျိုးနယ်နဲ့ခရိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုကိုကျွန်တော်တို့ပြည်တော်စုလွတ်တော်မှာအတိပြုပြဋ္ဌာန်းနိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီဥပဒေကနေတဆင့်เนาะဟိုမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးမှာပြည်သူကရွေးကောက်တင်မြှောက်တဲ့သူတွေလည်းပဲပါဝင်နိုင်တဲ့ပုံစံမျိုးပေါ့။ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်288မှာကြတော့ तू อ่ะခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေကိုတာဝန်ပေးရမယ်လို့ तू ဖော်ပြထားတယ်။အဲ့တော့ဆိုလိုချင်တဲ့ကောနိုင်ငံဝန်ထမ်းတွေနဲ့ပဲဆောင်ရွက်ရမယ်လို့ပြောတာမဟုတ်ဘူး။နောက်နိုင်ငံဝန်ထမ်းတွေကဥဆောင်ရမယ်လို့ပြောတာမဟုတ်ဘူး
။2019ခုနှစ်ထဲမှာအစိုးရအနေနဲ့ရောဟာလာတိုင်းပြည်တစ်ခုလုံးအနေနဲ့ရောလူလူအနေနဲ့ရောတိထားဆောင်ကြည့်တဲ့ကိစ္စတွေများရှိနေသလားဘယ်လိုကိစ္စမျိုးတွေတိထားဆောင်ကြည့်တယ်လဲ
2020ဆိုရင်အထွေထွေရွေးကောက်ပွဲလာပြီအဲ့တော့2019ကအထွေထွေရွေးကောက်ပွဲမတိုင်ခင်တစ်နှစ်ဖြစ်နေတယ်အဲ့ဒီအခါကျတော့ခုနကကိုအောင်သူငိမ့်ဆွေးနွေးသွားတဲ့အထဲမှာကျွန်တော်တို့ကဒီအထွေထွေဥပဒေဦးစီးဌာနကိုကျွန်တော်တို့ကဒီဟိုကျွန်တော်တို့တပ်မတော်ကောက်ပွဲဦးစီးချုပ်ကခန့်အပ်တဲ့ပြည်ထောင်ဝင်ကြီးစီမံခန့်ခွဲမှုအောက်ကနေဟိုဘက်ကျွန်တော်တို့ဒီပြည်တော်စုအစိုးရအဖွဲ့ရုံဝင်ကြီးဌာနအောက်ကိုပြောင်းနေဆိုပေမဲ့ကျွန်တော်တို့မှာစိုးရင်စရာရှိနေတာဗာလဲဆိုတော့ဒီဘိုးချိုးကံမှုမြင်မာနေတာဟလာအစိုးရထဲမှာရောလွှတ်တော်ထဲမှာရောနောက်အာဏာရပါတီထဲမှာရောဒီဘိုးချိုးကံမှုမြင်မာနေတာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်ကိုအင်မတန်မှကြီးမားတဲ့ချင်းချောက်မှုကြီးတစ်ခုလို့မြင်တယ်အဲ့တော့2019ဟာဟလာ2020ဂျာနယ်ရေကောက်ဟိုထူထူရေကောက်ပွဲရဲ့အကျုံနှစ်ဖြစ်တဲ့အခါကျတော့2019ထဲမှာအဲ့ဒီခုနပြောနေတဲ့ဟလာဘိုးချိုးကံမှုမြင်မာနေတာတွေကိုရှော့ချနိုင်ပါမလားလို့တော့ကျွန်တော်တန်တရားရှိ
ဆိုတော့တမန်နဲ့2020ရွေးကောက်ပွဲနဲ့ဆိုတော့နောက်တစ်ခုကျွန်တော်စဉ်းစားမိတာကဒီပြီးခဲ့တဲ့နှစ်တွေနှစ်တွေမှာဖြစ်ခဲ့တာပေါ့နည်းနည်းလေးချင်းနေနေတဲ့ချိန်မှာတနေ့ရစားစားနေပြီးတော့တစ်ခုခုထားပြီးပြီးတော့တိုင်းပြည်ကအဲ့ဒီမှာတဝဲလေးလေးဖြစ်ဖြစ်သွားတတ်တယ်ရှိ ਉ မတိုးနိုင်ဘူးအခုကျွန်တော်တို့2018တန်းမှာနောက်ဆုံးရက်တွေမှာဆိုရင်ရခိုင်ဘက်မှာအစလေးတွေပေါ့နော်လူသားမှုတွေဖြစ်တာလူတွေအဲ့ဒါမျိုးတွေဖြစ်ထားတာတွေရှိနောက်တစ်ခုကအစွန်ရောက်ပြီးရဲ့ဆုံးအောင်ဆိုတဲ့နေမှာပါလာရေးလူမျိုးတွေစားစီရပြင်အဲ့ဒီအန်ဒီကားကိုကျွန်တော်ဘယ်လောက်တိတိထားတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာခုနပြောတဲ့လူမျိုးရေးဘာသာရေးဒီလိုပဋိပက္ခတွေဖြစ်နိုင်ကြီးပေါ့အဲ့ဒါတော့ကျွန်တော်ထင်တယ်တခြားလုံးရှိနေသေးတယ်လို့ထင်တယ်ဒီမိရဟိုမငြိမ်းသေးဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ခုနကကိုကြီးရမျိုးသိမ်းပြောတော့ကျွန်တော်နည်းနည်းဆက်ဆက်ပြောရင်တော့2020မှာရွေးကောက်ပွဲကြီးလာတော့မယ်ပေါ့နော်နောက်တစ်ချိန်မလာခင်မှာ2019ကကြိုတင်ပြင်ဆင်မှုအနေနဲ့အရေးပါတဲ့နှစ်ဖြစ်ပါတယ်ဆိုတော့အဲ့ဒီနေ့အနေအထားမှာကျွန်တော်ဘာကြီးမြင်နေလဲဆိုတော့မီဒီယာတွေကိုအားကောင်းအောင်ပြန်အားပေးလာတာမျိုးကျွန်တော်မြင်နေပါတယ်နောက်တစ်ခုကကျတော့ဒီမိုကရေစီအခွင့်အရေးပြောရေးဆိုခွင့်လွတ်လပ်ခွင့်ဒါတွေပိုမြင့်လာအောင်ပေးတာမြင်နေပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အစိုးရက တစ်ဖက်ကအသာစီးယူတယ်ကြံတဲ့နိုင်ငံရေးလှုပ်ရှားသူတွေရပ်ပဲအဖွဲ့အစည်းတွေကအားမကောင်းမနဲ့ကျွန်တော်2020ကိုဖျက်မယ်ဂိမ်းတယ်ဖြစ်သွား
တယ်ကျွန်တော်2018ထဲဆိုတော့ခုနကပြောတဲ့ဒီမိုကရေစီရဝန်းနေရာပူကျလာဖို့လိုတယ်မီဒီယာတွေရဲ့လုံခြုံရေးတွေပါပူတိုးလာဖို့လိုတယ်ပေါ့နော်ကျွန်တော်တို့ဒီလိုရေပုံကသုံးသပ်လို့ရတော့ဆိုတော့2019တဲမှာကျွန်တော်တို့အကောင်းဆုံးညှော်လင့်နိုင်တဲ့အခြေအနေဖြစ်ရတဲ့ကိစ္စတွေဆိုရင်ပေါ့ကျွန်တော်တို့ဘာတွေပြောလို့ရမလဲ
ကျွန်တော်ကတော့ခုနကျွန်တော်မြင်ရကျွန်တော်တို့နိုင်ငံမှာဒီယုံကြည်မှုနဲ့ပတ်သက်တဲ့ပေါ့လေ trust နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုကတော်တော်လေးကြီးမားတယ်လို့မြင်တယ်အဲ့တော့ခုနပြောတဲ့လူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပဲကြည့်ကြည့်လက်ရှိကျွန်တော်တို့နိုင်ငံရဲ့အဓိကပေါ့လေဒီငြိမ်းချမ်းရေးစိန်ခေါ်မှုမှာပဲကြည့်ကြည့်ဒီ trust ပြဿနာတော်တော်အရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့လုံခဲ့တဲ့လွတ်လပ်ရေးရှာပြီးတဲ့ကာလကနေပြန်ကြည့်တဲ့အခါကျတော့ဒီ trust building ကိုကျွန်တော်တို့ကယုံကြည်မှုတည်ဆောက်တဲ့အပိုင်းကိုပေါ့လေထိထိရရဆောင်ရွက်ခွဲတဲ့အထောက်ထားအင်မတန်မှနည်းတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဒီယုံကြည်မှုတည်ဆောက်ရေးကိုပေါ့လေဒီအစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းသားတွေကြားတယ်မကောက်ဘူးကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူမျိုးပေါင်းစုံအကြားဘာသာပေါင်းစုံအကြားမှာကြီးကြီးမားမားနဲ့ချက်ချက်ပြက်ပြက်တည်ဆောက်လာနိုင်မယ်ဆိုရင်2019ထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုထိပေါ့လေပို့ပြီးတော့ကောင်းမွန်တဲ့เนาะဟိုလူဖွဲ့စည်းတစ်ခုကိုရလာနိုင်တယ်လို့မြင်တယ်
တိတ်ဟိုအကောင်းကိုအန်တန်လူရင်းနဲ့မျှော်လင့်ချက်ပါပဲကိုအောင်သူငင်းကရော2019ထဲမှာကျွန်တော်ဘာကိုများအကောင်းဆုံးမျှော်လင့်ချက်ပ
ါခုနယုံကြည်ချက်ဆိုတဲ့အားနဲ့လည်းဆိုင်တာပေါ့เนาะဆိုတော့ကျွန်တော်စဉ်းစားကြည့်နေတဲ့အခါကျတော့ကျွန်တော်ဆရာကြီးဒေါက်တာဦးမြင့်ပြောတာတစ်ခုသွားသတိရတယ်အဲ့တော့အစိုးရကလည်းပြည်သူကိုယုံကြည်မှုလည်းရစေခြင်းနဲ့2019ထဲမှာလည်းကျွန်တော်တို့အကောင်းဆုံးတစ်ခုမြင်နေတယ်ဆိုရင်တော့ငါကြီးကြီးတကောင်လောက်ကြောပြရင်တော့ပိုကောင်းပါတယ်เนาะကုတ်ကန်တယ်ကငါဖြစ်ပိုကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်စဉ်းစားမိတယ်ပေါ့လေ
လားလားကရော
အဲ့ဒါတော့လည်းမပြောတော့စောင့်ကြည့်အောင
်ကိုကိုရမျိုးသိရောငါကြီးကြီးကြော်မိနိုင်မယ်လား
ကျွန်တော်ကတော့ဒီအားကြီးလိုက်စားမှုဒီတိုက်ဖြတ်ရင်းနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုစံရင်းနာနာဖို့ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကိုယ့်ရဲ့လူရင်းတော့မှဘာမှမလုပ်ရဲဘူးဆိုရင်ဟလာတဖက်ခြံထဲကလူကိုကိုကဘာလို့လုံးအဲ့တော့အဲ့ဒါဆိုရင်တော့အဲ့လိုမှမလုံးနိုင်ရင်2019ထဲမှာလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးဟာဘာမှဟိုကြီးကြီးမားမားဟိုစိတ်လှုပ်ရှားစရာဖြစ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ကျွန်တော်နှစ်ယောက်စလုံးရဲ့တကယ်ရင်ထဲမှာရှိနေတဲ့ခံစားချက်နဲ့တကယ်စိတ်ထဲမှာရှိနေတဲ့အတွေးပေါ့နော်2018ဒီ2019ကိုဝင်တဲ့အချိန်မှာကျွန်တော်တို့အသီးသီးမှာကိုအောင်သူနေမှာပဲဖြစ်ကိုရန်မျိုးသိမ်းမှာပဲဖြစ်ဖြစ်ငါတို့ဆက်လုပ်ကြမယ်ဆိုတော့အားနဲ့ဝင်သွားသလားဒါမှမဟုတ်ဆိုတဲ့ဟာမျိုးနဲ့ပဲဝင်သွားလား
ပြောရမယ်ဆိုလို့ရှိရင်တော့2019က2018ပြီးလာတာပေါ့နော်ဆိုတော့ကျွန်တော်တို့အတွက်ကတော့စိတ်ဟိုအားရစရာရယ်လို့မမြင်မိဘူးပြတော့ဒါအမှန်တိုင်းပြောတာပါအဲတော့2019လဲဟိုကျွန်တော်တို့မျှော်တော့မျှော်လင့်တော့ပါဒါပေမဲ့ဘယ်လောက်ကြီးဖြစ်လာမလဲတော့မသိဘ
ူးဒီဆိုတော့ကျွန်တော်တို့အားလုံးမျှော်လင့်ကြတာပေါ့လေကျွန်တော်တို့ကဘလို့
ကျွန်တော်တော့ဟိုကျွန်တော်လည်းပဲခုနပြောလို့ပေါ့လေဒီ2018 19ပေါ့လေဒီ2019နဲ့နိုင်ရှင်2018ကလည်းနည်းနည်းလေးပို့ပြီးတော့ဟိုဘယ်လိုပြောမလဲအားရစရာလျော့လာတယ်အဲ့တော့ဒါပေမဲ့ကျွန်တော်မြင်တာတော့ကျွန်တော်ရဲ့ခံယူချက်ကလည်းကျွန်တော်ကအားရစရာတွေလျော့လေလေအကြက်တဲတွေများလေလေစိန်ခေါ်မှုတွေများလေလေကျွန်တော်ကတော့ပို့ပြီးအလုပ်လုပ်ရမယ်လို့ကျွန်တော်စဉ်းစားတယ်အဲ့ဒီအတွက်ကြောင့်2019မှာရော2020မှာရောကျွန်တော်တို့အတွက်စိန်ခေါ်မှုတွေကတော့ပို့ပြီးမြင့်တက်လာမယ်လို့ကျွန်တော်မြင်တယ်
အားလုံးကြားတဲ့အတိုင်းပါပဲဒီစုရအောင်ပြည့်ပါစေကျွန်တော်တို့ပါပဲဒီနေ့ပါတယ
် ISC မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းတို့နဲ့ကိုကျော်ကျော်သိန်းတို့သုံးသက်ဆွေးနွေးထားတဲ့မြမအရေးဆွေးနွေးခန်းကိုနှားဆင်ခဲ့ကြရတာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိကျနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 15905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူအထူးစီစဉ်အနေနဲ့အနောက်တိုင်းအမှုပညာအတိုင်းဝိုင်းက2018အမှတ်ရစရာဖြစ်ရတွင်နဲ့နောက်ပိုင်းမှာမြစ်တာလက်ဆောင်တွေ့သချင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီကဒီဇင်ဘာလ21ရက်နေ့ကစီအေးလှုပ်ရှားမှုတွေလေးလကြာရပ်ဆိုင်းမှုတက်မတော်ရဲ့ထုတ်ပြန်ချက်အပေါ်လက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားပါသလဲဒီထုတ်ပြန်ချက်ကြောင့်တစ်ဆုနေတဲ့မြမငင်းငင်းရင်ရှေ့ဆက်နိုင်မလားဆိုတော့ကိုဥစီသူအောင်မြင့်ကသုံးသပ်တင်ပြထားပြီးမဲ့အင်းငင်းနိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်
ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း5ခုမှာလေးလကျော်ကြာစစ်ရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတဲ့အချက်စစ်တချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ12ရက်နေ့မှာကိုကန့်တန်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေဘက်ကနေစစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစစ်ရေးနီလန်းမှအပနိုင်ငံရေးနီလန်းဖြင့်အမျိုးသားပြန်လည်စစ်မြေရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်ဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တမတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်။တမတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲ။ဒီထုတ်ပြန်ချက်ကြောင့်တစ်ဆုတ်သလိုဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကုတပတ်တင်ပြသွားပါမယ်
။တမတော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကိုင်တုံးဘွဲ့ရဲ့စီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတမတော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်နဲ့အတူလေးလကျော်ကြာစီရေးဆိုင်ရာလှုပ်ရှားမှုတွေအလုံးရပ်ဆိုင်းထားမယ်ဖြစ်ကြောင်းတက်မတော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တပ်ဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတက်မတော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမူလနေရပြန်နိုင်ရေးတက်မတော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီစောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတက်မတော်အနေနဲ့2020ပြည့်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြင်းမြောက်ပြီးငြိမ်းချမ်းရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်တိတ်တန်ချထားတဲ့ဤသူတိုင်းနာလက်နက်ကိုင်အဖွဲ့တွေကလည်းဂတိကဝတ်ပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်ထူးခြားတာတစ်ခုကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ NRPC ရဲ့ကြေညာချက်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်၈ဖွဲ့ NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်စူးစမ်းသွားမယ်လို့ဖော်ပြထားပါတယ
်။လက်နက်ကိုင်တိုင်းသားအဖွဲ့ရဲ့ကြီးညာချက်တွေမှာတော့အချမ်းပြင်းအဖြစ်အဖွဲ့အားလုံးလိုလိုကတပ်မတော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KPP ကရင်ဒီတပ်ဖွဲ့ငင်းငယ်ရေးကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်သစ်ပါတီ SSPP SSA ရှမ်းတပ်ဖွဲ့ ALP ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအားရခိုင်အေသုံးဖွဲ့ပေါင်းအဖွဲ့တွေကတော့တမတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြည့်အတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုင်းတာနဲ့အပြည့်အကျညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်။လာဘူးတမတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဥဆောင်စေပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တဖွဲ့ချင်းစီတွဲဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS SSA ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။အကြောင်းကတော့အဲ့ဒီအဖွဲ့ရာတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွဲဆုံဆွေးနွေးလို့ကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ29ရက်နေ့ကျမှထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဥဆောင်ပြီးကိုကန့်တအောင်းပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီလေးဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှဖော်ပြထားတဲ့ဆွေးနွေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်တင်တောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှတပ်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးမယ်ဆွေးနွေးပွဲတိုင်းမှာ ဝလက်နက်ကိုင်အဖွဲ့ဥဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတပ်ဖွဲ့တွေကိုအတိတတ်တွေအနေနဲ့ဖိတ်ကြားသွားမယ်။ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါနေမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစည်ရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်းပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းသွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင်2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲခြံလှက်ထားခဲ့တဲ့လက်နက်ကိုင်၃ဘွဲ့ငင်းကြင်းရေးလုပ်ငန်းစဉ်တွေရောက်လာအောင်ငင်းကြင်းရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အကြိမ်ကြိမ်ညှိနှိုင်းပြီးတဲ့နောက်လက်နက်ကိုင်၃ဘွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှတပ်မတော်ဘက်ကစစ်တိုင်း၅တိုင်းမှာလေးလကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်းလေးဘွဲ့ထုတ်ပြန်ချက်အရာဆိုရင်တော့တက်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစစ်ရေးလှုပ်ရှားမှုရပ်ဆိုင်းပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ်။ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေတိုင်းပြန်ရောက်သွားတဲ့သဘောတက်ရောက်စီပါတယ်။KIA ကောင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ကြီးညာချက်မှာပြဿနာတွေအများကြီးပါဝင်နေတယ်လို့ငကိုမူလတက်မတော်ကဝေးဦးစည်းချုပ်ရုံးရဲ့ကြီးညာချက်မှာလည်းမေးခွန်းထုတ်စရာတွေအများကြီးရှိနေသေးပါတက်မတော်ဘက်ကလက်နက်ကိုင်တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ဗိုလ်ချုပ်တယောက်ကိုဦးဆောင်စေပြီးတီးတန့်အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဟာငင်းငယ်ရေးဆွေးနွေးမှုတွေမှာဘလို့အခန်းကဏ္ဍကနေပါဝင်မလဲဆိုတာသိပြီးတော့မရှင်းလင်းပါဘူးတမန်တော်ဦးသိန်းစိန်လက်ထက်ကလေးကစတင်ခဲ့တဲ့ငင်းငယ်ရေးလုပ်ငန်းစဉ်မှာတက်မတော်သားတွေပါဝင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးမှုကနေတဆင့်ပဲ NCA စာချုပ်ပေါ်ပေါက်လာအောင်အထီးစွမ်းဆောင်ခဲ့တာပါ
။နောက်ပြဿနာတစ်ခုကတော့တက်မတော်ရဲ့ထုတ်ပြန်ချက်မှာ KNU အပါအဝင်တိုင်းသားလက်နက်ကိုင်တွေနဲ့ပြဿနာအကြီးကျယ်တက်ခဲ့တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ဖို့တနည်းအားဖြင့်တစ်ခုတည်းသောတက်မတော်ကိစ္စအကောင့်ထဲပေါ်ဖို့လိုအပ်တယ်ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါ။ဒါရီအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တမတော်ကာကွယ်ရေးဦးစည်းချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြမညီညာရေးရှေ့ကိုတေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ
်။တင်းစားဆရာဦးစည်းသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပြီးမှတော့အထူးစီစဉ်ဖြစ်2018ကရုပ်ရှင်ဇာတ်ကားကောင်းတွေအမေရိကန်ရဲ့ဟောလိဝုဒ်ရုပ်ရှင်လောကကြီးပြင်နိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာဆုရတဲ့ရုပ်ရှင်ကားတွေပြီးတော့လူကြိုက်အများဆုံးဝင်ငွေအများဆုံးရတဲ့ရုပ်ရှင်ကားတွေဘာကားတွေလဲဆိုတာကိုပြန်သုံးသပ်ထားတာမအေးတနာကျော်ကစူးစီးတင်ပြပေးထားပါရဲ့ရှင
် My son, it is your time. Show me my respect and bow down. You get to decide what kind of king you are going to be.Don't freeze.
မင်္ဂလာပါရှင်။ပျော်ရွှင်စရာကောင်းတဲ့နှစ်ကုန်ကာလဖြစ်ပါစေနော်။ကုန်လွန်ခဲ့တဲ့2018ခုနှစ်အတွင်းမှာရှင်တော့ဟောလိဝုဒ်ကထက်သမျှရုပ်ရှင်ကားတွေမှာ Black Panther စက်တက်နဲ့ရုပ်ရှင်ဇာတ်ကားကအအောင်မြင်ဆုံးဇာတ်ကားပါပဲ။ Marvel Super Hero ဇာတ်ကားတွေတွေမှာလူမဲဇာတ်ဟီးရိုးတယောက်ပထမဆုံးထွက်ပေါ်တာဖြစ်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေစီကလည်းချီးကျူးတယ်၊နှိုင်းနှိုင်းကြားခဲ့ရပါတယ်။သူရဲ့ဇလန်းရောကြီးကျယ်ခံလာတဲ့အာဖရိကဖြစ်နေပုံဖော်ပုံရောချီးကျူးခံရပါတယ်။မင်းသားချက်ခွစ်ဘော့စမန်တရုတ်ဆောင်တဲ့ Black Panther တဲ့နဲ့လူကွမ်းကောင်တီချဲလာကအနာဂတ်အာဖရိကကကျော်ဝါလာတဲ့ Wakanda နိုင်ငံတော်ကြီးရဲ့ပြည်ရင်ဖြစ်ပြီးတော့သူရဲ့နိုင်ငံထဲမှာသူ့ကိုပုံကန်သူတစုနဲ့ရင်ဆိုင်ရတာပါ။ boxofficemojo.com ရုပ်ရှင်ဇာတ်ကားဆိုင်ရာအချက်လက်တွေကိုပြည့်စုံစွာပြုစုထားရ website ရဲ့စာရင်းရရှိဒီ Black Panther ရုပ်ရှင်ကားကအမေရိကန်ပြည်အောင်စုမှာကိုဒေါ်လာတန်း900ဝင်ငွေရခဲ့ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်ရုံဝင်လို့ရတဲ့ဝင်ငွေစုစုပေါင်းတန်း1100ရှိပါတယ
်
အမေရိကန်ပြည်ရုပ်ရှင်ကားကိုအကြံပေးတဲ့ Adventures
Infinity War ပဲဖြစ်ပြီးတော့စုစုပေါင်းရုံဝင်ငွေဒေါ်လာ688တန်းရှိပါတယ်။ဒီရုပ်ရှင်ကလည်း Marvel Super Hero ရုပ်ရှင်ပါပဲ
။ Bye sweetie.
I'll watch the kids, no problem.
The way you're supposed to do it, Dad. They want us to do it.
I'm your mother, Diana. I'm your daughter, Incredibles. Name me your shin, Shibari. American people are young to win with dollar. Tell your shit, then, Yawari. The Incredibles, name me your shin, but the mother guy accepts it. You're like, Palm, you guys, you got three superpower in Nebuago, Blue. Yeah, Dad, didn't it? Need time with Josa Dallas, right? We are. Cartoon second, the Yama, name me your mina, minimi, repeat it. Holy Hunter, Craig.ဆာရာဗော်ဗယ်နဲ့ဆမ်ယူအယ်လ်ဂျက်ဆန်တို့ကပထမကားမှာတော့ဇယုတ်တွေနေရာမှာပဲပြန်ပြီးတော့အကန်နဲ့တရုပ်ဆောင်ကြပါတယ်။ဒီရုပ်ရှင်ကိုအရင်ဒါရိုက်တာဘရက်ဘတ်ကပဲဆမ်ယူရီဒါရိုက်တာလုပ်ပြီးတော့ရိုက်ကူးခဲ့တာပါ။ဒီရုံတင်ဝင်ငွေစရုပ်တာများလုံရတဲ့ရုပ်ရှင်ကားကတော့ Jurassic World Fallen Kingdom ဖြစ်ပြီးတော့ဝင်ငွေဒေါ်လာ416တန်းရရှိခဲ့ပါတယ်။
Hey girl, you think what I'm thinking?Genetic power has now been unleashed. You can't put it back in the box.
Blue!
If I don't make it back, remember you're the one who made me come here.
ဒီနောက်မှာတော့ Deadpool အပိုင်းနဲ့ရုပ်ရှင်ကားကဒေါ်လာ318တန်းရရှိခဲ့တာပါ
Now, cue the music. Don't call it a comeback. I've been here for years. Rock him up. What the fuck is the fear? Rain down like a bomb.
We got one advantage. He's coming to us.
Academy Oscar ဆုပေးပွဲမှာမမရရဖြစ်စရာတွေတဲ့တခုကတော့ Mimi Francis McDormand က Three Billboards Outside Ebbing, Missouri ဇာတ်ကားနဲ့အကောင်းဆုံးအမျိုးသမီးအဓိကသရုပ်ဆောင်ဆုရရှိသွားပါတယ်။ဆုလက်ခံယူရင်းနဲ့ကျေးဇူးတင်စကားပြောတော့ရုပ်ရှင်သရုပ်ဆောင်နဲ့အဖွဲ့သား9ရဲ့နေခါမှာလူမျိုးစုံအလွာဆုံးလိန်ကွဲပြားမှုအဆုံးထည့်သွင်းပါဝင်ခွင့်ပေးဖို့ဆိုတဲ့ကိစ္စကိုထောက်ခံတဲ့အကြောင်းသူစင်မော်ကနေပြောသွားခဲ့ပါတယ်။ဆိုလိုတာကတော့မင်းသားမင်းသမီးကြီးတွေပဲကသူတို့ဩဇာနဲ့ရုပ်ရှင်ကန်ထရိုင်စာချုပ်ချုပ်တဲ့အခါမှာဇလန်းနဲ့မှာရောရုပ်ရှင်ရိုက်ကူးရေးအပိုင်းမှာပါအလွားဆုံးပေါအောင်လို့ထည့်သွင်းသွားရေးကိုဆောင်ရွက်ချဖို့လှုံ့ဆော်တာဖြစ်ပါတယ်။စုပေးပွဲအခမ်းအနားပြီးမှာတော့စုရရဲ့ရုပ်တုတွေပေါ်မှာနာမည်ထိုးပေးတဲ့ Governor's Ball Party မှာမင်းသမီး Frances McDormand ရဲ့ Academy ရွှေစင်ရုပ်တုပျောက်သွားလို့လိုက်ရှာကြရပါသေးတယ်။ပြီးတော့ပြန်ရှာတွေ့သွားတာပါ။သူရဲ့ Oscar ရုပ်တုကို Terry Bryan ဆိုတဲ့သူကခိုးယူတယ်လို့ပြောကြပြီးတော့သူကလည်းငင်းပေမဲ့တီးမှုကတရားရုံးထိရောက်သွားပါတယ
်။ She's deaf?
Mute, sir. She can hear you.
You clean that lab, you get out.
This may very well be the most sensitive asset ever to be housed in this facility.
You may think that thing looks human.Stands on two legs, right? But we're created in the Lord's image. You don't think that's what the Lord looks like, do you?
The Shape of Water, Yoshin Kane, Mexican director, Guillermo del Toro, ga patama zon Oscar su ya shi de lo. Di sa ka ga အကောင်းဆုံးရုပ်ရှင်ဇာတ်ကားဆု Best Picture ဆုလည်းရရှိသွားပါတယ်။ Dark is Our ရုပ်ရှင်ကမှာတော့ Winston Churchill ဖြစ်နေရုပ်ရှင်ရဲ့အဓိကတရုပ်ဆောင်ဖြစ်နေတရုပ်ဆောင်တဲ့ Gary Oldman ကအကောင်းဆုံးမြို့သားဇာတ်ဆောင်ဆုရရှိခဲ့ပါတယ်။ဩစကာဆုမဟုတ်တဲ့တခြားရုပ်ရှင်ဆုပေးပွဲတွေမှာတော့ဂျပန်ဒါရိုက်တာဟိုရိုကဇူကိုရီအဒါက Shoplifters ဈေးဆိုင်တွေကနေပစ္စည်းခိုးယူသူများဆိုတဲ့မိသားစုဘဝတရုပ်ဖော်ဇာတ်ကားနဲ့ကိန်းရုပ်ရှင်ပွဲတော်ကပေးတဲ့ဂျပန်မော်ဒယ်ဆုရရှိခဲ့ပါတယ်။ဟောလိဝုဒ်မှာလိမ္မိုင်းဆိုင်ရာမတော်မတရားမှုကိစ္စတွေပေါ်ထွက်တဲ့အချိန်မှာပဲဒီ The Bomb ဆုကိုထိတ်ဆုံးတစ်ချုပ်ပြီးပြေးနေတဲ့သူ၃ဦးတည်းကနေအမျိုးသမီးဒါရိုက်တာရနိုင်တယ်ဆိုပြီးကြိုးပြီးခံမှန်းထားကြတာပါ။
Bonjour, félicitations, hello, congratulations.
Sophie Murphy, j'ai vraiment le sentiment qu'on avait fait du beau travail à la fois avec l'équipe technique.
Touch me not, Zagagaro.ရုပ်ရှင်ကြည့်ပရိသတ်တို့ကိုအန်အော်တုံလို့စီတဲ့လင်းသားပေးခန့်တွေတော်တော်များများပါဝင်ပြီးတော့ဒီကားက68ကျင်းမြောက်ဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာ Golden Bear အကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရသွားပါတယ်။ဒါရိုက်တာဖြစ်တဲ့ရိုမေးနီးယားနိုင်ငံသူအဒီနာဖင်တလီကတော့သူဒီဆုကိုရလိမ့်မယ်လို့မျှော်လင့်မထားဘူးလို့ဆိုပါတယ်။ လူနှစ်ဦးကြောင့်မှာအဆုံးဆုံးရင်းနှီးမှုရရှိထားကြပေမဲ့လည်းတပြိုင်နက်တည်းမှာဒါကိုစိုးရင်ကြောင်းရွံ့ကြတာကိုစက်အင်တဲပြောတကယ်ဖြစ်ရတဲ့စိတ်ကူးရင်ဇလန်းကိုရောဆက်ထားတာပါ ဗင်နစ်ရုပ်ရှင်ပေါ်တော်မှာတော့ဒရိုက်တာအယ်ဖာဆွန်ကိုရိုရိုငါအားလုံးလိုချင်ကြတဲ့ဂိုးဒင်းလိုင်းယန်းစုရရှိသွားခဲ့ပါတယ်။စာရေးဆရာလည်းဖြစ်ဒရိုက်တာရုပ်ရှင်ဓာတ်ပုံပညာရှင်လည်းဖြစ်တဲ့ဒရိုက်တာကိုရိုရိုငါသူ့ကြီးပြင်းလာခဲ့တဲ့မက္ဆီကိုစီးတီးနိုရက်ွက်လေးကြောင့်ရိုက်ထားတဲ့ရိုမာဆိုတဲ့စပိန်စကားပြောရုပ်ရှင်ဇာတ်ကားအဖြစ်မဲ့တသက်နဲ့ဆွဲဆောင်မှုရှ
High five, don't do it.
ဒီလိုမျိုးရုပ်ရှင်ကအောင်မြင်မှုတွေရဲ့တခြားတစ်ဖက်ဆိုမှာတော့ emoji ကောင်လေးတွေအကြောင်းရိုက်ကူးထားတဲ့ဒီ emoji movie ကာတွန်းကားကမက်လောက်မှာပဲ Reggie စုရရှိသွားခဲ့ပါတယ်။အညံ့ဖြစ်ဆုံးရုပ်ရှင်ကားတွေကသူကထိတ်ဆုံးထိတ်တာပါ။
Can I ask you a personal question?
Okay.
Tell me something good.
Do you write songs or anything?
I don't sing my own songs.
Why?
I just don't feel comfortable.
Why wouldn't you feel comfortable?
Almost every single person has told me they liked the way I sounded, but that they didn't like the way I look.
I think you're beautiful.
My family.
နောက်ဆက်ရှိခုနကအောင်မြင်တဲ့ရုပ်ရှင်စာရီတွေမှာဒီကားကအေးပါတဲ့အခန်းခဏမှာရှိတာတွေ့ရပါတယ်။အဆိုတော့လေဒီဂါဂါခေါင်းဆောင်ပြီးပါဝင်တရုပ်ဆောင်ထားတဲ့ A Star Is Born ရုပ်ရှင်စာကအစเซดีมาร์คิวรีရဲ့ဘဝစာမျက်နှာအကြောင်းရိုက်ထားတယ်။ Bohemian Rhapsody.
Let's get the party started.
Grandma, you weren't invited.
That's the best kind of party, little girl.
အဘရဲ့တခြင်းတွေကိုတေးတယုတ်ဖို့ရိုက်ကူးထားတဲ့မမမီယာ Here we go. စကားတွေကတော့ဂီတကိုအသားပြီးပြီးဆက်ညွှန်ရေးရိုက်ကူးထားတာပါ။နောက်တစ်ခါအမျိုးသမီးဇေယျကိုခေါင်းဆောင်တီးပြီးရိုက်ကူးတဲ့ကားတွေလည်းတွေ့ရပါတယ်။ Ocean's 8ရုပ်ရှင်ဇာတ်ကားမှာဆိုရင်နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Sandra Bullock, Kate Blanchett, Anne Hathaway, Helena Bonham Carter နဲ့နာမည်ကျော်အဆိုတော် Rihanna တို့အားလုံးပါဝင်ပြီးတရုတ်ဆောင်ထားတာ
ပါ။ We are going to rob it.Not the ball itself.
နောက် Ocean ရုပ်ရှင်ဇာတ်ကားတွေကဆက်လိုက်နေတာ George Clooney တရုတ်ဆောင်နဲ့ Danny Ocean ရဲ့ညီမနေရ David Ocean ဖြစ်တဲ့ Sandra Bullock ကတရုတ်ဆောင်ထားပါတယ်
။ Tragedy. Maybe you didn't see what you think you saw.
ဒါပေမဲ့ဆိုရင်ရုပ်ရှင်ဇာတ်ကားမှာလည်း Jennifer Garner ကကလေးစားချီတဲ့အမျိုးသမီးနေရာကနေတရုတ်ဆောင်လာပါသူရဲ့ယောက်ျားနဲ့သမီးလေးကိုတက်သွားတဲ့ crime star တွေနဲ့သူတို့ကိုအပြစ်မကြအောင်လို့လှုပ်လိုက်တဲ့သူတွေကိုသူကပြန်ပြီးခလှယ်စားချေတာ Ant-Man and the Wasp ရုပ်ရှင်ဇာတ်ကားကတော့မင်းသမီးကိုခေါင်းဆောင်နေရာကရိုက်ထားတဲ့ပထမအဦးဆုံး Marvel Superhero ရုပ်ရှင်ဖြစ်ပါတယ်နောက်ထပ်အမျိုးသမီးကိုခေါင်းဆောင်တင်ပြီးတော့ budget တွေအများကြီးသုံးရိုက်တဲ့ဇာတ်ကားကတော့ The Spy Who Dumped Me ဆိုတဲ့ရုပ်ရှင်ကားပဲဖြစ်ပြီးတော့နိုင်ငံတကာအစိုးရတချို့ဇက်ချုပ်ထဲမှာညက်ပါကြတဲ့တငယ်ချင်းမှနှစ်ယောက်အကြောင်းရိုက်ထားတဲ့ဟာတာဇံကိုစဉ်းစားရုပ်ရှင်ဖြစ်ပါတယ
် About Drew Sayer. He's your boyfriend, right?
Drew Sayer.
I'm sorry, what? I know you're a spy.
It's a long story and I'm going to explain everything.
It's in your forehead.
ဒီနေ့မှာတော့ Hollywood ပိတ်ကားပေါ်မှာမတူပွဲရခြားနားမှုတွေကိုလည်းကြားခဲ့တာတွေ့ရပါတယ
် Mr. Danny is Nick Young.
Yeah, do you guys know them or something?
Hell yeah. They're just the biggest developers in all of Singapore.
That's what I
thought. Damn, Rachel. Like the Asian Bachelor.
ဒီလောက်ချမ်းသာရဲ့အားရှာတဲ့ Crazy Rich Asian ရုပ်ရှင်ဇာတ်ကားမှာတော့25နှစ်အတွင်းမှာပထမဆုံးကျင်ပနေမင်းသားမင်းသမီးအာရှနယ်ဘွားရည်ကြီးနဲ့ပဲရိုက်ကူးထားတာတွေ့ရတာပါ။အမေရိကန်နိုင်ငံသားအာရှနယ်ဘွားအမျိုးသမီးတယောက်စင်ကာပူသူချစ်သူရဲ့မိဘတွေကိုပထမဆုံးကျင်သွားပြီးတော့တွေ့တဲ့ရုပ်ရှင်ကားဖြစ်ပြီးတော့ဒီကက2018ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားတစ်ကားဖြစ်ပါတယ်။နိုဝင်ဘာလတုန်းကတော့ Disney ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီက The Lion King ရုပ်ရှင်ကားတစ်ခု ဒီထွေးလာအဖြစ်နဲ့ထုတ်လိုက်တာပါပထမအဆုံးထုတ်လိုက်တဲ့အဲ့ဒီထွေးလာထုတ်လိုက်တဲ့ရက်မှာပဲကြည့်ရှုသူပေါင်း 124.6 တန်းရှိလို့ Disney တက်တက်မှာဒါအမြင့်ဆုံးဖြစ်ပါတယ်နောက်နှစ်နွေရာသီမှာရုံတင်မဲ့ဒီရုပ်ရှင်ကားထဲမှာတော့အဆိုတော် Beyonce ကလည်းအတန်းနဲ့ပါပြီးတော့ဒီရုပ်ဆောင်ထားပါရဲ့ရှင်သောရရှင်ရဲ့အားလုံးနာမည်နှစ်မှာလည်းရုပ်ရှင်ကားကောင်းကြီးကျင်းနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းပါတယ်နော်မင်္ဂလာနှစ်သစ်ဖြစ်ကြပါစေရှင
် Remember
2018ခုနှစ်အတွင်းကရုပ်ရှင်စကားကောင်းတွေကိုမအီးတန်နာကျော်ကပြန်ပြီးတော့သုံးသပ်တင်ပြပေးထားတာပါရှင်။အခုတော့လာမယ့်အင်္ဂါညတိုင်းရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ရရှိနေဆက်လာမယ့်ဇန်နဝါရီလ၁ရက်နေ့အင်ဂါနီယာဆိုရှင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တက်ဆက်နေကြအင်ဂါနေ့ညဒိုင်ရီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပအဝင်ဆွေးနွေးမြင်ရတဲ့သူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြည့်ကြပါရစေ
။ VOA ဒဲလီလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေတာပါ။လာမယ့်အင်္ဂါညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါအောင်လို့ဖိတ်ခေါ်ပါရစေရှင်။သောတာရှင်များရှင်သောတာရှင်တို့အခုနားဆင်နေကြရတာက VOE မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။စောင်းနှင်းနေဝေရဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့ခိုင်ထူးတည်ဆူထားတဲ့နှင်းဝေတဲ့စောင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးမှာမို့နားဆင်ကြပါရှင်။
Oh,
ခိုင်တူးတည်ဆူထားတဲ့နှင်းဝေရဲ့ဆောင်းပါရှင်တော်တရှင်တွေအနေနဲ့ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOE ကိုတည်တခြင်းတောင်းညင်ကြရဲဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးစာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါရဲ့ရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးစနေနေ့ကတယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ပြီးတဲ့နောက် G20 ဆက်မှုထည့်သည့်စီဝေးတွင်ရခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖို့သူတို့ဆန္ဒတွေကိုထုတ်ဖော်ပြောခဲ့ပါတယ်။သမ္မတရှီနဲ့ချိန်တောင်ကြောင်လို့တော်လေးအဆင်ပြေပြေစကားပြောပြခဲ့ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်ဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူနှစ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးစားစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်ကိုအရေးကြီးတယ်လို့အမေရိကန်သမ္မတကပြောပါတယ်။ယူရိုနိုင်ငံကာကွတ်ဒေသအတွင်းမှာရှိတဲ့ဟာဝီဂျာတောထဲမှာဆုလိုက်ပြုံလိုက်တွေ့တက်ထားတဲ့နေရာနောက်ထပ်နေရာတစ်ခုကိုထပ်တွေ့ရလို့ Iraq Federal ရဲတပ်ဖွဲ့ကပြောပါတယ်။ကလီရီပါဝင်လူတော်များများအဲ့ဒီမှာ IS စစ်သွေးကြောအဖွဲ့ကတပ်ဖြတ်ခဲ့ပုံရတယ်လို့ဆိုပါတယ်။အဲ့ဒီအင်ဂျီနာတောထဲမှာသူကြောင့်နေသူတွေကလွန်ခဲ့တဲ့9ရက်တုန်းကL Dakila ယွာနီမှာအဲ့ဒီညာကိုတွေ့ပြီးတော့အာနာဝတီကိုအကြောင်းကြားခဲ့တာဖြစ်ပါလေ။အမေရိကန်ပြည်အစုမှာဆွေးနွေးလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီးဖြစ်ပေမဲ့လို့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့လူလာချက်အတိုင်းအမေရိကန်မက္ဆီကိုနေကြားတိုင်းတိစောက်ရေးလူအမှုကိုပဲဆက်ပြီးတော့ PRP ပြောနေပါလေ။နေဆက်လုံခြုံရေးကိစ္စတွေအတွက်ပေးယူလုပ်ပြီးတော့ပြည်လဲသွားဖို့သူ့အနေနဲ့ဒီအင်ပီရိုကနေပြီးတော့ဒီမိုကရက်တစ်ကိုဆောင်ဆိုင်နေတဲ့ဆိုပြီးတော့သမ္မတထရမ့်ကသူ့ရဲ့ Twitter account ကနေပြီးတော့ရေးပါလေ။ဒီလိုဆွေးနွေးလုပ်ငန်းတွေရပ်တန့်ထားဖို့ဆုံးသတ်ရမှာဒီမိုကရက်ဘက်ကဥဆောင်ဆောင်ရမယ်လို့လည်းသူကပြောပါတယ်။ကိုကိုနိုင်ငံမှာတော့အချိန်တော်ကြာရွှေဆိုင်ထားတဲ့သမ္မတရွေးကောက်ပွဲတွေဒီနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကဆိုရင်ကိုကိုနိုင်ငံမှာပထမဆုံးအချိန်ညဉ့်ညံ့ပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်အများကမျှော်လင့်ထားကြတာဖြစ်ပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာရှိနေပါတယ်
။တရင်ချင်းချက်ကိုကိုသားညုံပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Canalius Tanner ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ92မီတာ1925 32နဲ့လိုင်းလမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.